ကမ္ဘာပေါ်မှာကလေးစစ်သားတွေအသုံးပြုနေတဲ့ပြဿနာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ကလုံခြုံရေးကောင်စီကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံအကြောင်းလဲပါဝင်ပါတယ်။ဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက်ကုလသမဂ္ဂကလေးများနဲ့နိုင်ငံကိုင်ပြည်ပခဌာနရဲ့လက်ထောက်အတွင်းရေးမှူးချုပ်နဲ့အဖွဲ့ဟာနောက်သတင်းပတ်မှာမြန်မာနိုင်ငံကိုတွားရောက်မှာပါ။အသေးစိတ်ကိုအစီရင်ခံပေးပါဒေါ်လာလာတန်းရှင်
။ဟုတ်ကဲ့အီတန်ဒါ။ကလေးများရဲ့ခွင့်ရေးချိုးဖောက်မှုမှာအဆိုးဆုံးလို့ဆိုရမယ်။ကလေးစစ်သားများအသုံးပြုမှုသုံးပြမှုပြဿနာကိုကွန်ကြီးဖြေရှင်းပေးနိုင်မှုမြန်မာစစ်စိုးရရဲ့ဖိတ်ကြားမှုရကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်ရာဒီကာကုမရာဆောင်းမင်းရဲ့အဖွဲ့ဟာမြန်မာနိုင်ငံကို25ရက်နေ့ကနေ29ရက်နေ့ထိတွားရောက်ဖို့စီစဉ်ထားပါတယ်ဒီခီးစဉ်တွားရောက်ခြင်းနဲ့ရာချင်းရွေချင်းနဲ့ပတ်သက်လို့လက်ထောက်အတွေ့အမှုချုပ်ကုမရာဆောင်းမင်းနဲ့အတူလိုက်ပါသွားမယ်ပြောခွင့်ရပုဂ္ဂိုလ်လော်ရန့်စ်ဒီဂျရတ်က
In last year's report, Myanmar was mentioned. There were several parties, and including the current, the United
States. This is the first time that we have been able to get the data from Myanmar. We have been able to get the data from KNU, UWSA, WADA, and we have been able to get the data from the government of Lawrence DeGerard. Now, Ms. Kumara Swami ရဲ့ခီးစဉ်နဲ့ပတ်သက်လို့ဥတီချက်ကတော
့ She will focus on the use of child soldiers and also on the question of access to
သူရဲ့ခီးစဉ်တွေ Miss Kumara Swami ဟာကလေးစစ်သားများအသုံးပြုမှုကိုဦးစားပေးစုံစမ်းမယ့်အပြင်ဒီကလေးတွေကိုလူသားချင်းစာနာမှုအထောက်အကူဘယ်လိုပေးနိုင်မလဲဆိုတာကိုလည်းစူးစမ်းလေ့လာသွားမှာဖြစ်ပါတယ်လို့ Miss Digerat ကပြောသွားတာဖြစ်ပါတယ်ဒီခီးစဉ်ရဲ့နောက်ထပ်ဥတီချက်တစ်ခုကတော့ရုံကျွေးကောင်စီရဲ့ဆုံးဖြတ်ချက်ပေါင်းတွင်ခီးစစ်သားများအသုံးပြုမှုအကြောင်းကိုစောင့်ကြည့်လေ့လာနိုင်တဲ့စနစ်တရားချမှတ်နိုင်ဖို့ပဲဖြစ်ပါလေ။အဲ့ဒီစနစ်အရစုံစမ်းစစ်ဆေးပေးပြီးတဲ့အခါကျတော့အချက်လက်တွေကိုမှလေ့လာစီစစ်ပြီးရုံကျွေးကောင်စီရဲ့အမှုဆောင်အဖွဲ့ကိုနိုဗင်ဘာလမှာတင်သွင်းမှာဖြစ်ပါလေ။ဒီနောက်အဲ့ဒီအဖွဲ့ကတွေးရှိချက်တွေပေါ်တုံးသက်ပြီးအကြံပေးချက်တွေကိုလုံခြုံရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်လို့ Miss Digerat ကပြောတော့တာပါအခြေလက်တွေကိုစုဆောင်တဲ့စနစ်ကတော့ကုလသမဂ္ဂအဖွဲ့တွေနဲ့ NGO တွေပြုလုပ်မှာဖြစ်ပါတယ်ဒီအခြေလက်တွေကိုစုံစမ်းစစ်ဆေးကြည့်တဲ့အခါမှာနယူးယောက်ရှိလက်ရှိကော်မတီထံတင်သွင်းရမှာဖြစ်ပါတယ်ကော်မတီကတခါစစ်ဆေးပြီးတွေးမှုချုပ်ကတစ်ဆင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတင်သွင်းခါလုံခြုံရေးကောင်စီကလိုအပ်သလိုအရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်ခုလိုစိတ်ဝင်စားဖို့ရအချက်တစ်ခုကတော့
The purpose of that mechanism is to collect trustworthy information. So it's done by the UN country team with NGOs and everything. So they collect information.
ဒီစနစ်ရဲ့စိတ်ဝင်စားဖို့ရအချက်ကတော့ဒီအချက်လက်တွေကိုကုလသမဂ္ဂအဖွဲ့တွေကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်ဒါအပြင်ချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုအရင်ကသက်ဆိုင်ရာကအရေးမြူပဲထားတဲ့ဖြစ်ရပ်ကိုတာဝန်သိသည့်အရေးယူနိုင်စေဖို့ပဲဖြစ်ပါတယ်။သက်ဆိုင်ရာအစိုးရတွေကခုလိုစီးင်းတွင်းခံရမှာတစ်ကိုစိုးရင်ကြတော့စီးင်းတဲ့မပါရလျောင်ကုလသမဂ္ဂနဲ့ညှိနှိုင်းဆောင်ရွက်ကြတာတွေ့ရပါတယ်လို့ Miss Lawrence DeGerard ကပြောသွားတာဖြစ်ပါတယ်။လက်ရှိမှာ Rwanda, Sierra Leone တို့မှာခီးစစ်သားတွေအသုံးပြုနေတာဒါတွေကို ICC ကနိုင်ငံတကာရာဇဝတ်မှုခုံရုံးမှရုံးတင်စစ်ဆေးပြီးပြစ်ဒဏ်တွေချမှတ်နေတာလည်းတွေ့ရတဲ့အတွက်ကလစ်စစ်သားများအရေးကိုနိုင်ငံတကာကအထူးကူးစိုက်ဆောင်ရွက်နေတာတွေ့ရတယ်လို့ Miss Digerat ကပြောသွားပါတယ်ရှင်